NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးတရားလွတ်တော်ရှိနေဦးကိုနီဟာဇန်နဝါရီလ29ရက်နေ့ညနေပိုင်းမှာရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာတနက်သမားတဦးရဲ့အနီးကပ်ပစ်ခတ်လုကြံခံခဲ့ရတာဖြစ်ပါတယ်။ဦးကိုနီဟာပြန်ကြားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့အင်ဒိုနီးရှားနိုင်ငံမှာ Senior Leadership Program လေ့လာရေးခီးကအပြင်လေဆိပ်မှာအိမ်အပြန်စောင့်ဆိုင်းနေစဉ်မှာဦးကောင်းကိုတနက်နဲ့အနီးကပ်ပစ်ခတ်ခံရပြီးသေဆုံးခဲ့တာဖြစ်ပါတယ်။ဦးကိုနီကိုတနက်နဲ့ပစ်ခတ်ခဲ့သူကိုဝိုင်းဝန်းဖန်ဆင်းရင်းနဲ့တက္ကစီရင်မောင်းတဦးဖြစ်တဲ့ဦးနေဝင်းဟာလည်းတနက်နဲ့ပစ်ခတ်ခံရပြီးတော့သေဆုံးသွားခဲ့ပါတယ်။လူစီကားရနေရာတစ်ခုဖြစ်တဲ့ရန်ကုန်လေဆိပ်လိုနေရာမျိုးမှာနေကင်းကြောင်တောင်အခုလိုပြစ်ခတ်မှုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနိုင်ငံသားတွေရဲ့လုံခြုံရေးကင်းမဲ့တဲ့အခြေအနေတွေပေါ်မှာဝေဖန်သံတွေထွက်ပေါ်လာနေပါတယ်။ရွှေပြည်သားမြို့ဝပြည်သူတို့က
ကျွန်တော်တို့အခြေခံပြည်သူတရားအနေနဲ့ပြောရရင်တရားဥပဒေစိုးမိုးရေးအတွက်ကျွန်တော်တို့ဒီဗမာလေပတ်နေရဲ့ဇန်နေအားဟောင်းနေရဲ့ဟိုလုံနည်းကြိုင်ကြီးကိုပြုပြင်နေရတဲ့အချိန်မှာသူတို့တွေအားနေချက်ဒီဖြစ်နေလို့ကျွန်တော်ယူဆပါတယ်။ကောင်းကျွန်တော်တို့မှာရှိခဲ့ပါရဲ့ဆရာဦးဝင်းဒီတို့ဦးကိုနီတို့ဟာလက်ရှိခဲ့ရှိပါတယ်ဦးနေရောဒီလိုမျိုးကောင်းဆောင်နေတာသူတို့တွေဟာဘုကျောင်းဆန်းလို့လူပဲလေ။ငါတို့ကောင်းတာလုပ်တာပဲ။ငါတို့ဒီလိုမျိုးမုန်းတဲ့သူမရှိဘူး။အကြောင်းမျိုးကျွန်တော်တို့ကကောင်းဆောင်ကိုစိုးရိမ်နေတဲ့အတွက်ပြောတော့ကျွန်တော်တို့မေးစုအောင်ပြောသေးတယ်လေ။စိုးရိမ်ပြည်သူတွေကစိုးရိမ်တဲ့ပြည်သူတွေကကောင်ဝဲဆောင်ရှောက်ကြရမှာပေါ့ကျွန်တော်တို့အချိန်ကြီးကတော့ဒီတရားဥပဒေစိုးမိုးရေးအတွက်သူတို့ဆောင်ရွက်နေတဲ့လူတွေကဟိုအဓိကလူတွေတောက်တိုင်တွေဖြုတ်ခံတယ်ဆိုတော့ကျွန်တော်ကတော့ယူဆပါတယ်ဒါကတော့ကလုံးစိုးလို့လူတွေကတော့ရှိနေမှာပဲလေ
တရားလွတ်တော်ရှိနေဦးကိုနီဟာ NLD ပါတီရဲ့ဥပဒေကြံပေးတဦးဖြစ်ပြီး2012ဂျားဖြတ်ရွေးကောက်ပွဲကစပြီး2008ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်တွေမှာတက်ကြွစွာနဲ့ထိတ်ဆုံးကဦးဆောင်ပါဝင်ခဲ့သူဖြစ်ပါတယ်။ဦးကိုနီအခုလိုရရဆက်ဆက်ကြံဖက်လုပ်ကြံခံရမှုကိုရှုံချကြောင်းနဲ့ဒီဖြစ်ရပ်ကနိုင်ငံအကျိုးအတွက်ဆောင်ရွက်သူတွေကိုချိန်ချောက်တယ်လို့ဖြစ်နေကြောင်းမန္တလေးမြို့ကစာရေးဆရာညီပူလေးကပြောပါတယ်
။ကျွန်တော်တော့ရှုံချတယ်ဗျ။ဒါဟာအခုကိုယ်ကြီးတက်တာမဟုတ်ပါဘူးကျွန်တော်တို့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်မယ်ဆိုတဲ့ကိစ္စကြီးကိုတက်တာပါကျွန်တော်အဲ့ဒီလိုခံစားတာဗျအခုကိုယ်ကြီးပြေးသွားပြီနဲ့ကျန်တဲ့အလားတူလူတွေအတွက်ဖြစ်လိုက်တဲ့အခြေခံပါပဲကျွန်တော်တို့တခြားလို့ဒီလိုတက်တော့တန်ပြီးတော့အများအတွက်တော့လုတ်ခဲ့တဲ့လူတွေကိုလည်းချင်း600ရောက်ပါတယ်အခုကိုယ်မှမဟုတ်ဘူးဘယ်သူမှဆိုသမားလည်းလုပ်သက်စားတွေတက်ရှိစီရတွေပတ်စကားသမားတွေလည်းပေးရရှိပေးဖို့အလားလာတွေညားလာတွေမျိုးနေရတီကြတဲ့လက်နှစ်ကလည်းဖောင်းပွားလိုက်တာနောက်ပြီးကိုမမဆိုတဲ့ပစ္စိုးရလည်းကျွန်တော်တန်းပြီးနေထုံနေတာကျွန်တော်တန်းပြီးမှတချို့ပုံကိုယ်တွေအရှင်မြဲကင်နေတဲ့သက်နှစ်ဖြစ်တယ်အဲ့ဒါတွေကျွန်တော်တော့စိုးရင်ပြီး
88မျိုးဆက်ចောင်းသားកောင်းဆောင်တူဖြစ်တဲ့ကိုချင်းမီကလည်းဥက္ကုဏီအခုလိုလုံခြုံခံရတဲ့နဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာလုံခြုံရေးအားနည်းချက်တွေရှိနေတယ်လို့လုံခြုံရေးသတိတွေလုံခြုံရေးအသိတွေကိုလည်းတိထက်ပို့ပြီးဂရုစိုက်ဖို့လိုအပ်နေပြီလို့ဆိုပါတယ
်အဓိကတော့ကျွန်တော်တို့နိုင်ငံမှာဒီဖြစ်ပျက်မှုကဟိုတော်တော်ရှားရှားပွားပွားဖြစ်တဲ့ဖြစ်ပျက်မှုတစ်ခုပြောပါရမယ်သူချင်းကျွန်တော်မြန်မာတိုင်းမှာဒီလိုမျိုးတို့တယောက်တယောက်အဲ့လိုရင်းဆက်ဆက်လို့တနေ့အကြံဖက်လုံခြုံနေဆိုတာလည်းဒါစပါရကြီးကသူဖြစ်တော့ဗျဖြစ်တဲ့အတွက်အဲ့ဒါကျွန်တော်တို့ဟိုပမာဦးဆုံးဒါကျွန်တော်တို့ဟိုဖြစ်ပေါ်လာတဲ့ဖြစ်စဉ်တစ်ခုကိုကျွန်တော်ပြောချင်တာပေါ့နော်တစ်ခုပေါ့နောက်ချက်ကတော့ဒီလူကြီးရေးပိုင်းနဲ့ပတ်သက်လို့ကတော့ဒီကပုံပြီးတော့ဒီဆိုင်ကိုလူရဲဆိုတော့တရားပါပြီးဒီချင်းဘောကိုယူတော့ပေါ့နော်ကျွန်တော်ကအပြင်ဘက်ဒီပါ CCTV ကျွန်တော်တို့တက်ထားဖို့လိုပါတယ်နောက်ပြီးတော့ဒီလူကြီးရေးတတိပေါ့ဗျလူကြီးရေးတတိလူကြီးတတိကိုလည်းရှိဖို့လိုသွားပြီလို့ကျွန်တော်တို့အားမှတ်ချက်ပေးလို့ရပါတယ်။ဒါအထူးဖြင့်ဒါကျွန်တော်တို့ဒီနိုင်ငံကြီးမှာတောင်းကြည့်တဲ့လူတွေဟိုတောင်းရှိတဲ့ပုံပေါ်တွေဟာအဲဒီလိုမျိုးရေးစစ်အကြံဖက်လုပ်ကြံတဲ့လေးစားကိုရှိလာပြီးတော့ဒီကိစ္စတွေပြည်နယ်ပေါ်မှာပဲ။ဒါပြင်နောက်ထပ်တန်ခိုးမှုဖြစ်အောင်လည်းကျွန်တော်တို့မြန်မာပြည်သူပြည်လုံးနဲ့ပေါ့ဒါကိုဝိုင်းဝန်းရှုတ်ချပြီးတော့ထိန်းသိမ်းဖို့လုပ်မယ်လို့ကျွန်တော်မြင်ပါတယ်။
ဥက္ကုဏီအခုလိုလုံခြုံခံခဲ့ရတဲ့အဖြစ်အပျက်ကြောင့်ပြည်သူတွေရဲ့လုံခြုံရေးသာမကနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအပေါ်စိုးရိမ်ပွဲရာတွေတွေ့လာနေရတယ်လို့နိုင်ငံကောင်းဆောင်တွေရဲ့လုံခြုံရေးအတွက်လည်းအထူးဂရုစိုက်ဖို့လိုအပ်နေတယ်လို့တက္ကသိုလ်ကျောင်းသားသမဂ္ဂတက္ကသအဖွဲ့ရဲ့ခေါင်းဆောင်တူလည်းဖြစ်တဲ့ကိုစီယာလွင်ကလည်းမြင်ပါတယ
်ကျွန်တော် public အမြင်မှာအခုရှိနေတဲ့အနေအထားမှာအလုံးမြင်ရတဲ့အပြင်ပိုင်းကဒီဖြစ်ချိန်မှာဘာမှလုံခြုံနေကြခက်ခဲမရှိတာဘူးလေကြီးကဆက်လာတယ်ဟိုဆောင်းကုန်ကြီးကသူ့မိကြီးကိုချီးပြီးတော့ခေါင်းဆောင်နေအဲ့ဒီမှာအနားနဲ့အလျင်တင်ပြီးလုပ်ကျင်သွားတယ်ဒါလည်း ဖြစ်နေရရရရှိနေတော့တခြားရဲတပ်ဖွဲ့တွေကကိုအဲ့နားမှာလုံကြီးရအများကြီးမရှိနေဘူးတာပေါ့အလေးကြီးဆုံးလေးကမျိုးပါအိုးဒါလည်းကျွန်တော်ဒီဘုထုံးပဲအပတ်ချသွားတယ်ကျွန်တော်ဘက်ကဒီဘုံမှာတင်တဲ့အများကြီးပြလို့ရတဲ့ပုံစံကအနေအထားမရှိရမှာဘူးဟိုဒီဖြစ်ရပေါ်ကြည့်ပြီးတော့နောက်ထပ်လေးလေးမှာအဲနိုင်ငံကောင်းဆောင်တွေသွားရနေရာမှာပို့ပြီးတော့လုံကြီးကြီးကြီးကြီးကြီး
ဒါကတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးတရားလွတ်တော်ရှေ့နေဦးကိုနီလှုပ်ကြံခံခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးကင်းမဲ့တဲ့အခြေအနေတွေပေါ်ဝေဖန်တုံ့တက်မှုတွေကိုကြားခဲ့ရတာပါတရားလွတ်တော်ရှေ့နေဦးကိုနီလှုပ်ကြံခံခဲ့ရတဲ့ဖြစ်ရပ်ဟာလုံခြုံရေးနဲ့ပတ်သက်ပြီးတော့များစွာထိခိုက်နစ်နာစေကြောင်းအဖြစ်မှန်ပေါ်ပေါက်ရေးနဲ့ပြစ်မှုကျူးလွန်သူတွေကိုအမြန်ဖမ်းဆီးရမိရေးအတွက်တက်မတော်အနေနဲ့လုံခြုံရေးဖွဲ့စည်းနဲ့ပူပေါင်းဆောင်ရွက်သွားမယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်။